ကျွန်တော်ညံဝင်းအောင်ပါခင်ဗျာအမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်မှာရဲကဖမ်းဆီးစဉ်အာဖရိကန်အမေရိကန်လူမဲအမျိုးသားတဦးတေဆုံးသွားတဲ့ဖြစ်ရကြောင်းနိုင်ငံတော်ဝန်ဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာအကင်းစတင်ဖြစ်ပွားတဲ့မင်နီယာပိုလစ်မြို့ကမြန်မာအမေရိကန်အတိုင်းဝန်းကြားမှာလဲစိုးရိမ်မှုတွေနဲ့နေထိုင်နေရတဲ့အကြောင်းကိုပြောပြခြင်းပါတယ်မင်နီယာပိုလစ်မြို့မှာရဲတွေကဖမ်းဆီးစဉ်အာဖရိကန်အမေရိကန်ဂျော့စ်ဖရိုက်တေဆုံးသွားတာကြောင့်အဲ့ဒီမြို့မှာမီးရှို့အကြမ်းဖက်တဲ့ဒီဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်တယ်လို့မင်နီယာပိုလစ်မြို့အခင်းဖြစ်ပွားတဲ့အရက်နဲ့တိမ်မဝေးတဲ့နေရာမှာနေတဲ့ဦးဇော်ဝင်းမောင်က VOA ကိုပြောပါတယ်
အဲ့တော့ David Shopping ကတော့မင်းညာကတော့သူတို့ဖားလိုက်ပြီ Channel 3ယောက်ကိုသူတို့ကမကျေနပ်သေးဘူးအဲ့တော့ Channel 3ယောက်ကိုပါဖားမှအမှုဆွဆွဲမှသူတို့ကအမှုဆွဲချက်တင်မှသူတို့ကကျေနပ်ချင်တယ်အထူးသဖြင့်အမဲတွေကနောက်လူခွင့်ရေးတချို့အဖွဲ့တွေကသူတို့ကိုအမှုနဲ့ဆွဲဖို့ပေါ့အဲ့တော့ရဲကသူတာဝန်သူလုပ်တဲ့ခါမှာမှားခြင်းလဲမှားလိမ့်မယ်လက်လွန်သွားတာလည်းပါခြင်းပါလိမ့်မယ်သို့တော့ပါတယ်မှန်တယ်ဆိုတာတရားရုံးမှာပဲဆုံးဖြတ်လိမ့်မယ်အဲအဲ့ဒါမျိုးတွေကနေပြီးတော့သူတို့ဆန္ဒပြတာတွေကလူမျိုးစုဆိုပြီးတော့ခြေပိုင်းမှာလိုက်သွားတယ်ဒါပေမဲ့နောက်ပိုင်းမှာခိုးတယ်ဝက်တယ်လူတွေရန်နာတွေတွေ့တော့သူကလည်းရှောင်နေတယ်မလုပ်တော့ဘူ
း George Floyd တိဆုံးမှုအတွက်သူ့ကိုဖမ်းဆီးထားတဲ့အထဲမှာပါတဲ့လူပြူရဲရာရှိ Derek Chauvin ကိုတော့ယာဒူးကဖယ်ရှားလိုက်ပြီးဖမ်းဆီးထားလိုက်ပြီးဖြစ်ပါတယ်မင်းနီယာပိုလစ်မြို့မှာကုန်းစုံဆိုင်အတော်များများပိတ်ထားပြီးတောက်ကြနေညာပိုင်းကလေးကညာမထွက်ရကာဖျူးအမိတ်ထုတ်ထားတယ်လို့မင်းနီယာပိုလစ်မြို့ကံတော်မွေးသူစားကပြောပါတယ
်။အဲမြို့ကတော့အခုလောလောဆယ်ရဒီတိုင်းမှာသွားလာတာပေါ့နော်။ဒါမှမဟုတ်တချို့ကုန်းစုံဆိုင်တို့နောက် grocery ဆိုင်တို့ပါဆိုအားလုံးညနေ9:00နာရီထိပဲဖွင့်တယ်။9:00နာရီဆိုပိတ်ပြီ။မီးရှို့ထားတဲ့နေရာတွေလည်းမနေ့ကအထီကတော့လောင်တုံးပေါ့နော်။မနေ့ရတွေကသူကကာဖျူးအော်ဒါထုတ်တယ်ဒါပေမဲ့ည8:00နာရီကိုလုံးဝထွက်လို့မရတော့ဒီနေ့ကိုကစီရောဘာလို့ဆိုင်နေဆိုမီးရှို့လိုက်ဘယ်လိုမှပြေးလို့မလွယ်ဘူးလေအဲ့လိုမီးရှို့တာတော့ဘာလို့ဖြစ်ရင်ပေါ့အဲ့ဒါပိုဒုက္ခရောက်မှာပေါ့အားလုံ
းမင်းနီယာပိုလစ်မြို့ကမြန်မာအတိုင်းဝိုင်းကတော့အခုလိုဆန္ဒပြပွဲတွေမှာပါဝင်တာမကြမိဘူးလို့ဦးစော်ဝင်းမောင်ကပြောပါတယ်အဲ
့တော့မြန်မာအတိုင်းဝိုင်းကတော့ဖြစ်တဲ့ကူကအင်တာနက်ကတင်သလောက် TV ကပြသလောက်ဖုန်းဆက်လို့ရသလောက်တွေအဲ့လောက်ပဲပေါ့လေဟိုခုနှစ်ကူကမှခုကခုကူရမဲရီဖျူဂျီတွေအဲ့တော့အခုလိုပြဿနာဖြစ်လာလို့ရှိရင်လေကိုကလူနည်းစုတွေမှာအ ਨੇ စုအစုတွေမှာကိုကကာဝယ်မဲ့လူကတိတ်ရှိတာမဟုတ်ဘူးအဲ့တော့လူတွေကတိတ်ပြီးတော့သူတို့အရှုပ်ရှင်းနေမှာတိတိလောက်ကတော့မပါဝင်တာများတယ
်ဒီလိုမငြိမ်မသက်ဖြစ်နေတဲ့အခြေအနေကိုကင်တွဲဖြေရှင်းဖို့အမျိုးသားလူညုံရေးပြည်သောတပ်ဖွဲ့ဝင်အားထောင်ကနန်းကိုမင်းနီဆိုရာပြည်နယ်မှာဖြန့်ချလာတဲ့အပေါ်သဘောထားကွဲလွဲမှုတွေလည်းထွက်ပေါ်နေတာပါဒါနဲ့ပတ်သက်ပြီးဦးစော်ဝင်းမောင်ပြောတာကအ
ဲတချို့ကလည်းစစ်တပ်ဆိုတာဟာပြည်ပမှာပဲလုပ်ရမယ်ပြည်တွင်းမှာမဆိုင်ဘူးလို့ဝေဖန်တဲ့လူတွေလည်းရှိတယ်ဒါပေမဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဖြစ်လာတဲ့အတွက်ကြောင့်မလို့ဒီ National Guard တွေကိုတုံးကိုတုံးရမယ် Federal ကအဖွဲ့တွေလည်းတုံးညင်တုံးရမယ်ဆိုတဲ့အခါကြီးလူတွေလက်ခံလာပြီအဲ့လိုလက်ခံလာတဲ့အခါမှာဒီလူတွေကဒီညတော့ဘယ်သူဖြစ်ဖြစ်ပေါ့လေဘယ်သူမှထွက်မှာမဟုတ်တော့ဘူ
းစနေနေ့မှလည်းအမေရိကန်ရဲ့မြို့ကြီးအတော်များများမှာ Flight နောက်ဆုံးတည်ဆုံးသွားတဲ့ပုံစံမျိုးလမ်းမတွေပေါ်တုံးလုံးလှဲအိတ်ရင်ဆန္ဒပြခဲ့ကြပါတယ်မင်းနီဆိုရာပြည်နယ်အုပ်ချုပ်ရေးမှူး Tim Moss ကတော့အခြေအနေတွေကိုအမြန်ဆုံးထိန်းနိုင်ဖို့ကြိုးပမ်းသွားမယ်လို့စနေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါ